ကချင်ပြည်နယ်မုံမောက်မြို့နေမှာစစ်ကောင်စီတပ်နဲ့ကချင် KIA တပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အနီးအနားရပ်ကွက်နယ်ကြီးရွာတွေကပြည်သူ300ကျော်လောက်မုံမောက်မြို့ဘက်ကိုထွက်ပြေးတိမ်းရှောင်လာရတယ်လို့ကုညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။ရန်ကုန်ကစူးစီးပေးပို့ထားတဲ့ဒီအခြေအနေတွေကိုတော့ကိုခင်မောင်စိုးမင်းကဆက်ပြီးပြောပြပါလိမ့်မယ်
။ကချင်ပြည်နယ်မုံမောက်မြို့အနီးမှာကြာတာပရင်းနေနေလေပိုင်းကစစ်ကောင်စီတပ်နဲ့ကချင်တိုင်းရင်းသားလက်နက်ကိုင် KIA အဖွဲ့တို့တိုက်ပွဲတနာရီကျော်ကြာဖြစ်ပွားခဲ့ပါတယ်။မုံမောက်မြို့ကနေမြကြီးနားဘက်အထွက်ခါနိုင်ရက်ကွက်ဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒေသခံ300ကျော်မုံမောက်မြို့ကဖျားချောင်းတွေရှိရာကိုတိမ်းရှောင်လာခဲ့ကြတယ်လို့ဒေသခံကူညီသူတဦးက VOA ကိုပြောပါဗျာ
။မုံမောက်မြို့မှာပါပဲအကွက်မြို့ချနာသွားတဲ့အဲ့အကွက်မှာဖြစ်ကြတာပေါ့။တိမ်းရှောင်တဲ့လူတွေလည်းစနတ်တန်ကြတော့ဟိုဘက်ကစစ်ကြောင်းဒီဘက်ကစစ်ကြောင်းနေနေတဲ့ခါကျတော့လည်းလည်းလုံခြုံတယ်ဖြစ်ပြီးKBC ဆိုတာ KBC ဖြားကြောင်းကလာခိုးလို့ကြတာပေါ့ RC ဆိုတာ RC ဖြားကြောင်းကလာခိုးလို့ကြတာပေါ့အခု7နှစ်ကြီးတော့300ကျော်ပေါ့အခုဒီရနေဘိုင်းမှာလည်းဟိုဘက်ကလှုပ်ရှားတော့ကြည့်ပြီးပြန်တော့လိုက်ပြန်လာလိုက်ပေါ့အခုအခြေအနေကြီးအခုချိန်ကြီးတော့140ရောက်တော့ရှိသေးတယ်ကြည့်မင်းကအချင်းချင်းချင်းချင်းတော့ပြောက်တော့ကြည့်ရအဲ့50ကျော်တော့ကြည့်ပဲကြည့်ရကောင်းဆက်မှလာလို့ပြောပါ
သူပြောတဲ့340ကျော်ဟာကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဖျားရှင်ကိုကြောင်းမှာလောလောဆယ်ခိုလုံးနေသူတွေစီးရင်ဖြစ်ပြီး RC ဖျားကြောင်းကစီးရင်နဲ့နီးဆိုင်ရာဆွေမျိုးသားချင်းတွေစီမှာခိုလုံးနေတဲ့စီးရင်ကိုတော့မသိရသေးဘူးလို့ပြောပါတယ်စစ်ပြေးဒုက္ခတွေအများစုဟာတိုက်ပွဲတွေငြိမ်သက်နေချိန်မှာနေရပြန်ဖို့ပြင်ဆင်ခဲ့ပေမဲ့တိုက်ပွဲဆက်လက်ဖြစ်ပွားနေတဲ့အခြေအနေရှိတာကြောင့်ရောတိုက်ခိုက်နေတဲ့နှစ်ဖက်လုံးကတိမ်းရှောင်ကြဖို့တိုက်တွန်းတာတွေကြောင့်ရောနေရမပြန်နိုင်ကြသေးပါဘူး။ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုအခုလိုပြောပြပါဗျ။
အမနေ့ကတနေ့နဲ့လှုပ်ရှားတာနဲ့အခြေတွေ့ရင်တိုက်ပွဲဖြစ်တယ်ဆိုတာတော့ပဲကြားပါတယ်အဲ့လိုပဲဖြစ်ပါတယ်။ဟိုကျွန်တော်တို့ဒီ KO တွေရှိတဲ့တပ်ဖွဲ့မှာပေါ့နော်အဲသူတို့ကစစ်ကြောင်းတော့တော့မဟုတ်ပါဘူးလှုပ်ရှားတာပေါ့သူတို့ကနေမဲ့လှုပ်ရှားတဲ့ပုံစံနဲ့ပြစ်လာတာကိုတို့တို့ကအခုကတက်ပွဲဖြစ်တဲ့တက်ပွဲဖြစ်ပါတယ်မနေ့ကနော်မုံမောက်ပါအဲကစစ်တုံးကဒီကဲဒီဇင်းရောမရဘူးခင်ဗျာဒီနေ့ရောတက်ပွဲရှိဘူး
ကချင်ပြည်နယ်မိုးမောက်မြို့အတွင်းမှာပြီးခဲ့တဲ့နှစ်မတ်လကစစ်ကောင်စီတပ်နဲ့ KIA အဖွဲ့တို့တိုက်ပွဲတွေပြင်းထန်ခဲ့ကြပါတယ်။သုံးလနီးပါးပြင်းပြင်းထန်ထန်တိုက်ပွဲတွေအတွင်းမှာကုံလော်စီဟတ်မြို့တစ်စတဲ့ကျေးရွာ12ရွာကဒေသခံ9000ကျော်ဟာဗမော်မိုးမောက်စတဲ့မြို့တွေမှာတွားရောက်တိမ်းရှောင်နေကြရပါတယ်။ပြစ်ခတ်မှုကြောင့်တန်ဃာတော်တစ်ပါးနဲ့အရတားပြည်သူ10ယောက်ထက်မနည်းသေဆုံးခဲ့ပါတယ်ခင်ဗျာ။